Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2016ခုနှစ်ဇူလိုင်လ10ရက်တောက်ကြနေညနေပဲ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 16 19နဲ့ 25 တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုရှင်းပြနေကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။Texas ပြည်နယ် Dallas မြို့မှာကြာသပတေးနေ့ညကငြိမ်းချမ်းတဲ့ဆန္ဒပြပွဲတစ်ခုအတွင်းရဲတပ်ဖွဲ့ဝင်တွေကိုတနက်နေ့ပြစ်လို့တပ်ဖွဲ့ဝင်9ဦးတေဆုံးသွားပါတယ်။ EU ကနေ UK နိုင်ငံခွဲထွက်ရေးကိစ္စအချောချောမောမောဖြစ်မယ်လို့မျှော်လင့်ကြောင်းအမေရိကန်သမ္မတဘရက်ကိုဘားမားကပြောပါတယ်။ကိုရီးယားကျွန်းဆွယ်မှာဒုံခွင်ဒုံစနစ်တစ်ခုကိုခြားထားမယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကကြေညာလိုက်ပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
အခုညနေခင်းသတင်းလွှာတွေနားဆင်ရမယ့်အထဲမှာတော့ဒီအမေရိကန်နိုင်ငံတက်ဆက်ပြည်နယ် Dallas မြို့မှာကံကွက်စင်တာပြမှုအတွင်းလက်ဖြောင့်တနတ်သမားတွေလက်ချက်နဲ့ရဲရရှိ9ဦးသေဆုံးပြီးဒဏ်ရာရသူလည်း9ဦးရှိခဲ့ပါတယ
်။ I'd ask all Americans to say a prayer for these officers and their families. Keep them in your thoughts.And as a nation, let's remember to express our
profound gratitude. တာဝန်ထမ်းဆောင်သွားကြတဲ့သူတွေကိုနိုင်ငံတော်ကနေ့စဉ်သတိရနေဖို့လိုတဲ့အကြောင်းသမ္မတအိုဘားမားရဲ့ပြောကြားချက်နဲ့တူနားဆင်ရပါမယ်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေထဲမှာတော့လူငယ်တွေဘက်ဆုံဖွံ့ဖြိုးတိုးတက်ဖို့ရည်ရွယ်ရလိုက်တဲ့အခွင့်အရေးတွေပါဝင်တဲ့မူဝါဒတွေရေးဆွဲဖို့လိုအပ်ချက်တွေရှိနေသေးတဲ့အကြောင်းနဲ့တူတောင်ပိုင်းချင်းပြည်နယ်ကကျင်းပမဲ့ညီလာခံကိုသမ္မတရုံးကခွင့်ပြုချက်မပေးတာပါကြောင့်ပါလဲ။အဲဒီနောက်ရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြားရပါမယ်။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ရှားဖောင်တို့ကြေညာပေးပါမယ်ရှင
်။အမေရိကန်ပြည်ထောင်စု Texas ပြည်နယ် Dallas မြို့မှာကြာသပတေးနေ့ညကတနတ်သမားတွေပြစ်ခတ်တာကြောင့်ရဲတပ်ဖွဲ့ဝင်12ဦးတနတ်ထိမှန်ပြီးအဲ့ဒီအထက်က9ဦးသေဆုံးသွားပါတယ်။စိတ်ထိခိုက်ကြေကွဲပွဲမနှက်ခင်းပါပဲလို့ဒီပြည်နဲ့ပတ်သက်ပြီး Dallas မြို့တော်ကို Mike Rawlings ကဒီကနေ့မနေ့ပိုင်းမှာသတင်းထုတ်တွေကိုပြောပါတယ
် To say that our police officers put their life on the line every day is no hyperbole ladies and gentlemen it's a reality
ကျွန်တော်တို့ရတဖို့ဝင်တွေဟာနေတိုင်းမှာသူတို့အသက်နဲ့ရင်ပြီးတာဝန်ထမ်းဆောင်နေကြတယ်လို့ပြောတာဟာချက်ကားပြီးပြောတာမဟုတ်ပါဘူးဒါဟာတကယ်လက်တွေ့အစစ်အမှန်ပါပဲလို့မြို့တော်ကို Mike Rawlings ကပြောပါတယ်ပိုလန်နိုင်ငံဝါရှောမြို့မှာမြောက်အတ္တလန္တိတ်စာချုပ်နေတူးအဖွဲ့ထိပ်သီးအစည်းအဝေးတက်ဖို့ရောက်နေတဲ့သမ္မတဘရက်ကိုဘားမားကလည်းတိုက်ခိုက်မှုတွေကိုပြစ်တင်ရှုတ်ချပြီးအများပြည်သူလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်တွေအသက်ဆုံးတာဝန်ထမ်းဆောင်နေတယ်ဆိုတာဒီဖြစ်ရပ်တွေကနေဝန်းနေပွဲတတိပေးနေပါတယ်လို့ဆိုပြီးဒီရဲတပ်ဖွဲ့ဝင်တွေအားလုံးနဲ့မိသားစုဝင်တွေအတွက်ဆုတောင်းပေးကြဖို့အမေရိကန်နိုင်ငံသားအားလုံးကိုတိုက်တွန်းခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းလူဝီစီယားနာနဲ့မင်နီဆိုတာမြို့တွေကတိကျဖြစ်ရပ်နှစ်ခုမှာလူပြူရဲတပ်ဖွဲ့ဝင်တွေကအာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသား2ဦးကိုတနက်နေ့ပြစ်တက်ခဲ့တဲ့ဖြစ်ရပ်တွေပေါ်ဒလစ်မြို့မှာညင်ချင်းချမ်းချမ်းကန့်ကွက်ဆန္ဒပြနေကြခြင်းအခုလိုရဲတွေကိုတနက်နေ့ပြစ်တဲ့ဖြစ်ရဖြစ်ခဲ့တာပါတနက်သမားလူတန်များရှိသူစုစုပေါင်း၄ဦးမှာအမျိုးသမီး2ဦးအပါအဝင်3ဦးကိုဖမ်းမိထားပြီးနောက်ဆုံး2ဦးကတော့ရဲတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်ပြီးတဲ့နောက်သေဆုံးသွားပါတယ်ဒါပေမဲ့သူ့ကိုယ်သူတတ်သိသွားတာလားရဲကပစ်လိုက်တာကြောင့်လားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးရဲတပ်ဖွဲ့ဝင်တွေကဘာကြောင့်တိုက်ခိုက်တယ်ဆိုတာဖမ်းမိထားတဲ့တန်များရှိသူတွေကဘာမှမပြောသေးဘူးလို့ဒလစ်ရဲတပ်ဖွဲ့အကြီးအကဲဒေးဗစ်ဘရောင်းကပြောပါတယ်
အမေရိကန်ပြည်ထောင်စုကတည်ကြနေရတဲ့ခုမှာဒီသတင်းပတ်ထဲရဲဝန်ထမ်းတွေရဲ့ပြစ်ခတ်မှုကြောင့်လူမဲအမျိုးသားအုပ်တည်ဆုံးခဲ့ရပြီးတဲ့နောက်အာဖရိကနယ်ဝါတွေနဲ့တခြားလူနည်းစုတွေပေါ်ရဲဝန်ထမ်းတွေရဲ့အင်အားသုံးကင်တွဲမှုတွေကိုကန့်ကွက်ကြသူရာနဲ့ချီမြို့တော်ဝါရှင်တန်မှာကြာတာပတင်းတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲလူမဲအမျိုးသားအုပ်ကိုရဲဝန်ထမ်းတွေကပြစ်တာခဲ့တဲ့ဗီဒီယိုမှတန်းပုံတွေထွက်လာခဲ့ပြီးတဲ့နောက်လူတွေအများအပြားမကြေမနပ်ဖြစ်ခဲ့ကြတာပါ။အသက်38နှစ်အရွယ်ကလေး9ယောက်ဖြစ်အယ်တန်စတာလင်ဟာအင်ကာနေကလူဝီစီယားနာပြည်နယ်မှာရဲအရာရှိကမြေပြင်ပေါ်လဲချပြီးတနက်နဲ့6ချက်ပြစ်တာခဲ့တာပါလူတယောက်ကစတာလင်ဟာတနက်နဲ့ချင်း6တာတွေလုတ်ခဲ့တယ်ဆိုပြီးရဲကိုအကြောင်းကြားခဲ့ပြီးတဲ့နောက်အခုလိုပြစ်တာခံခဲ့ရတဲ့အခြေအနေဖြစ်ခဲ့ရတာပါတခါမနီဆိုတာပြည်နယ်မှာတော့ဗုဒ္ဓဦးနေကဖီလန်ဒိုကောစတီဆိုတဲ့အမျိုးသားဟာသူ့ရဲ့ချစ်သူမိန်းကလေးနဲ့အသက်၄နှစ်အရွယ်ကလေးငယ်တို့ရဲ့ရှေ့မှာပဲပြစ်ဒဏ်ခံခဲ့ရတာပါ။ယင်စီကန်ရရဲ့အရာရှိကသူ့ကားကိုတားပြီးစစ်ဆေးချိန်မှာသူကတရားဝင်ခွင့်ပြုချက်နဲ့ကင်ဆောင်ထားတဲ့ဘေစတိုတနက်တလက်သူ့မှာရှိတဲ့အကြောင်းပြောခဲ့ပြီးတဲ့နောက်ပြစ်ဒဏ်ခံခဲ့ရတာဖြစ်ပါတယ်။ဒီဖြစ်ရတွေနဲ့ပတ်သက်လို့ရဲအရာရှိတို့ရဲ့ကင်တွယ်ပုံကိုမကျေနပ်ကြသူတွေအများအပြားမြို့တော်ဝါရှင်တန်ပြင်နယူးယောက်နယူးဂျာစီဖလော်ရီဒါနဲ့မီရှိဂန်ပြည်နယ်တွေကမြို့ကြီးတွေမှာကြာသပတေးနေ့ကကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ Texas ပြည်နယ်ဒလတ်မြို့ကဆန္ဒပြပွဲအတွင်းမှာတော့လက်ဖြောင့်တနတ်သမားတွေကရဲအရာရှိတွေကိုပြန်လည်ပစ်ခတ်ခဲ့တာကြောင့်ရဲဝန်ထမ်း၄ဦးထပ်မံတေဆုံးခဲ့ရပြီးအတော်များများထိခိုက်ဒဏ်ရာရခဲ့ရပါတယ်ရှင်
။ဥရောပသမဂ္ဂ EU တွေကနေပြည်တင်ခွဲထွက်တဲ့ကိစ္စချောချောမွေ့မွေ့ဖြစ်ဖို့မျှော်လင့်နေကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ မြောက်အတ္တလန္တိတ်စာချုပ်နေတိုးဖွဲ့ထည်သည့်စီဝေတဖို့ပိုလန်နိုင်ငံဝါဆော့မြို့မှာရောက်နေတဲ့သမ္မတဥပမာကအဲ့လိုပြောတာပါအခုခီးစဉ်ဟာသူ့အတွက်တော့သမ္မတအနေနဲ့ဥရောပဒေသနောက်ဆုံးခီးစဉ်ဖြစ်ဖွယ်ရှိပါတယ်ဒါဟာခက်ခဲတဲ့ကိစ္စတစ်ခုဖြစ်တာနဲ့အမျှဆက်ဆံရေးအသည့်တစ်ခုစီဦးတည်ပြီးစနစ်တကျအသွင်ကူးပြောင်းရေးအပေါ် UK နဲ့ EU အကြားသဘောတူနိုင်မယ်ဆိုတာယုံကြည်ပြီးတော့မိမိတို့နိုင်ငံသားတွေအနေနဲ့လည်းဘန္နာငွေကြေးပိုင်းတည်ငြိမ်စေဖို့နဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးတိုးတက်စေဖို့ဆက်ပြီးအာရုံစိုက်သွားရပါမယ်လို့လန်ဒန်အခြေစိုက် Financial Times သတင်းစာမှာထင်မြင်ချက်ဆောင်ပါတစ်ခုသမ္မတဥပမာကရေးထားပါတယ်။ EU ကနေထွက်ဖို့ဗြိတိသျှမဲဆန္ဒရှင်တွေမဲပေးဆုံးဖြတ်ခဲ့တာကြောင့်ဥရောပတိုက်အတွင်းပေါင်းစည်းရေးအနာဂတ်ပေါ်လိမ့်တဲ့မေးခွန်းတွေထွက်လာချိန်မှာအမေရိကန်နဲ့ပြည်တယ်လို့ကြားမှာတော့အထူးဆက်ဆံရေးကိုဆက်ထိန်းသိမ်းသွားမှာပါလို့သမ္မတဥပမာကပြောပါတယ်။ UK နိုင်ငံဟာနေတိုးအဖွဲ့ရဲ့အစွမ်းဆောင်နိုင်ဆုံးအဖွဲ့ဝင်နိုင်ငံတစ်ခုမိမိတို့ရဲ့ဘုံတူညီတဲ့လုံခြုံရေးအတွက်အပြည့်အဝပါဝင်လို့ဆောင်တဲ့နိုင်ငံတစ်ခုမဟာမိတ်အဖွဲ့ရဲ့လုပ်ငန်းတွေမှာထိတ်တန့်ကနေပါဝင်တဲ့နိုင်ငံတစ်ခုဖြစ်ဆက်ရှိသွားမယ်ဆိုတာတန်တရားမရှိပါဘူးလို့သမ္မတဥပမာကသူ့ရဲ့ဆောင်းပါးမှာရေးထားပါတယ်
အီရန်နိုင်ငံဘက်ဒက်မြို့မြောက်ဘက်ပိုင်းမှာရှိတဲ့ရှီယိုက်လူမျိုးတွေရဲ့ဘာသာရေးအဆောက်အဦတစ်ခုကိုဂျာတာပရင်းနဲ့နောက်ပိုင်းက IS အကြမ်းဖက်သမားတွေတိုက်ခိုက်ခဲ့တာကြောင့်လူ35ယောက်ထပ်မံနဲ့တေဆုံပြီးတခြားအတော်များများလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့အီရတ်လုံခြုံရေးတာဝန်ရှိသူတွေကတောက်ကြနေမှာပြောပါရယ်ဇေယီမိုဟာမက်ဝုတ်ပြုတ်ចောင်းကိုတိုက်ခိုက်တာမှာအသေးခံဘုံခွဲသူအများအပြားတနက်တွေမော်တော်ရင်းမော်တာတွေနဲ့ပြစ်ခတ်တာတွေပါဝင်ပါတယ်။ဒါဟာဘက်ဒက်မြို့တော်ကလူစီကားတဲ့ဈေးဝယ်ထွက်ရနေရာမှာတိုက်ခိုက်ခံရလို့ရာနဲ့ချီတဲ့လူတွေတေဆုံးဒဏ်ရာခဲ့ရပြီးရပိုင်တွင်းမှာပဲထပ်ဖြစ်တာပါ။ပထမဖြစ်ရကတော့အီရတ်သမိုင်းမှာအသေးအပြောက်အများဆုံးဖြစ်ရပါ။ဘက်ဒက်မြို့မြောက်ဘက်85ကီလိုမီတာအကွာဘာလတ်မြို့မှာရှိတဲ့ဘာသာရေးအဆောက်အဦကိုတိုက်ခိုက်ရမှာ IS စစ်သည်ကြွား3ယောက်ကအဆောက်အဦထဲမှာရှိတဲ့ဒီလူတွေကိုဝင်ရောက်ပစ်ခတ်တာမဟုတ်ခင်မှာပဲမော်တာနဲ့အရင်ပစ်ခတ်ခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့ဘာသာရေးအဆောက်အဦနဲ့နှီးတဲ့ဈေးတစ်ခုမှာအသေးကံဘုံခွဲသူ၄ယောက်ကသူတို့ကိုသူတို့ဘုံဖောက်ခွဲလိုက်တာဖြစ်ပါတယ်။အသေးကံဘုံခွဲသမားလို့ယူဆရတဲ့နောက်တဦးကတော့တိုက်ခိုက်မှုမဟုတ်ခင်မှာပဲသူ့ကိုသူဘုံဖောက်ခွဲလိုက်တာလို့ရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။လူအများပြားတေဆုံးခဲ့ရပြီးတဲ့တင်းငွေနဲ့မြို့တော်ဘက်ကဘုံခွဲတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းမှာအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘတ်ဒီကဘက်ဒက်မြို့လုံခြုံရေးအကြီးအကဲတူနဲ့တခြားလုံခြုံရေးတာဝန်ရှိသူတွေကိုပါတာဝန်ကနေထုတ်ပယ်ပြစ်လိုက်ပါတယ်ရှင
် UAB ကအသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတောက်ကြညနေပဲသတင်းတွေကိုတရေဆက်လက်ထုတ်လွှင့်နေပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ပယ်ထင်းတုံးကြီးအစီအစဉ်တွေဆက်လုပ်နေတာကိုတံပြန်မှုအတွက်ကိုရီးယားကျွန်းဆွယ်မှာ Third လို့အတူကောက်ခေါ်တဲ့ Terminal High Altitude Area Defense ဒုံးခွင်းတုံးစနစ်ကိုချထားမယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကကြေညာလိုက်ပါတယ်။ကိုရီးယားနိုင်ငံကအမေရိကန်တပ်ဖွဲ့ရဲ့ဦးစီးချုပ်ဗိုလ်ချုပ်ကြီးသောမတ်စ်ဗန်ဒယ်နဲ့တောင်ကိုရီးယားဒုတိယကာကွယ်ရေးဝန်ကြီးရူဂျီဆုံးတို့ဆိုးမျိုးတော်မှာဒီကနေ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတရားဝင်ကြေညာသွားတာပါ။မြောက်ကိုရီးယားဟာနိုင်ငံတကာတိုင်ဝမ်ကိုကတိကဝတ်ပြုထားတာတွေနဲ့ဆန့်ကျင်ပြီးပယ်ထင်းတုံးကြီးတွေနဲ့ပျက်စီးသေဆုံးမှုအများအပြားဖြစ်စေတဲ့လက်နက်တွေကိုဆက်ပြီးထုတ်လုပ်နေတာကြောင့်ဒီချင်းချောက်မှုနဲ့ရင်ဆိုင်တာမှာကိုကိုကိုခုခံကာကွယ်နိုင်စွမ်းရှိတယ်ဆိုတာကျွန်တော်တို့မဟာမိတ်တွေကိုအမှတ်ခံပေးဖို့လိုပါတယ်လို့ဗိုလ်ချုပ်ကြီးဗန်ဒယ်ကပြောပါတယ်။ဖေဖော်ဝါရီလမှာမြောက်ကိုရီးယားကနျူကလ িয়ার ဆန်သက်တာပယ်တင်တုံးကြီးနည်းပညာကိုသုံးပြီးတာဝဲပစ်ဒုံးရင်ပြစ်လွတ်ဆန်သက်တာတွေလုပ်ပြီးတဲ့နောက် Third ဒုံးခွင်းတုံးစနစ်ကိုချထားဖို့ဖြစ်နိုင်ခြေအလားအလာတွေကိုအမေရိကန်နဲ့တောင်ကိုရီးယားတို့အကြားတရားဝင်စပြီးညှိနှိုင်းတိုင်ပင်ခဲ့ကြတာပါ Third ဒုံးခွင်းတုံးစနစ်ဟာတပတ်ကပြစ်လွတ်လိုက်တဲ့ပယ်တင်တုံးကြီးတွေကိုလမ်းခုလက်မာတင်ကြားဖြတ်ဖြက်ဆီးနိုင်တဲ့စနစ်ပါအခုချိန်ထိဆိုရင်တာတူနဲ့တာလပ်ပစ်ပယ်တင်တုံးကြီးတွေကိုထိတိယောက်ယောက်ချေမှုနိုင်စွမ်းရှိတယ်ဆိုတာတရုတ်ဖော်ပြသထားပြီးသားဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားပေါ်နောက်ဆုံးချမှတ်လိုက်တဲ့ဒဏ်ခပိတ်ဆို့မှုတွေဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်နဲ့တခြားအစိုးရတာဝန်ရှိသူတွေကိုလူအခွင့်အရေးချိုးဖောက်မှုကိစ္စနဲ့ပတ်သက်ပြီးတော့သတိပေးလိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအဆင့်မြင့်အစိုးရအရာရှိသူကကြားသာပတင်းနဲ့မှပြောလိုက်ပါတယ်။မြောက်ကိုရီးယားမှာလုံလုံကျွတ်ကျွတ်ဖြစ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်ကင်ဂျွန်အန်နဲ့တခြားထိပ်တန်းအစိုးရအရာရှိ10ယောက်ကိုအမေရိကန်ပြည်ထောင်စုကဗုဒ္ဓဟူးနေ့မှာတန်ခပိတ်ဆို့အရေးယူမှုချမှတ်လိုက်တာပါ။မြောက်ကိုရီးယားကအဖွဲ့အစည်း၈ခုကိုလည်းအမြင်မဲ့စင်းထဲမှာထည့်သွင်းလိုက်ပါတယ်။ဒါဟာမြောက်ကိုရီးယားခေါင်းဆောင်တွေပေါ်ပထမဦးဆုံးအကြိမ်တတိပုဂ္ဂလအရေးယူတန်ခမှုတွေလောက်တာဖြစ်တယ်လို့လူအခွင့်ရေးချိုးဖောက်မှုကိစ္စနဲ့ဆက်နွယ်ပြီးတော့လဲမြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေကိုပထမဦးဆုံးအကြိမ်ဒဏ်ခအရေးယူမှုချမှတ်လိုက်တာဖြစ်ပါတယ်။ဒဏ်ခအရေးယူမှုတွေထဲမှာအဖွဲ့အစည်းတွေနဲ့တတိပုဂ္ဂလပိုင်ဆိုင်မှုတွေကိုကန့်သတ်ထိန်းချုပ်တာတွေအပြင်အမေရိကန်နိုင်ငံသားတွေနဲ့ငွေသွင်းငွေလွှဲပြုလုပ်တာတွေကိုပါတားမြစ်ပိတ်ပင်သွားမှာဖြစ်ပါတယ်။အခုလိုလှုပ်ဆောင်ရတာဟာမြောက်ကိုရီးယားပြည်တွင်းမှာဘာတွေဖြစ်ပျက်နေတယ်လဲဆိုတာကိုကျွန်တော်တို့သိနေတယ်ဆိုတာလူတွေကိုအသိပေးပြောကြားချင်တာဖြစ်တာ ကြောင့်မို့လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တာဝန်ရှိဆုံးသူကမြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်မ်ဂျွန်အွန်းဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့အလုတ်တမားလှူအခွင့်ရေးနဲ့ဒီမိုကရေစီရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးထောင်မလီနော့စကီက VOA ကိုရီးယားသတင်းဌာနကိုပြောပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာတိုက်ခိုက်တာတွေနဲ့အပြစ်မဲ့သူတွေကိုတပ်ဖြတ်တဲ့လုပ်ရပ်တွေဟာအစ္စလာမ်ဥပဒေကိုချိုးဖောက်တာဖြစ်တယ်ဆိုပြီးမကြာသေးခင်ကပဲပြစ်တင်ရှုတ်ချစာဖတ်ဝါထုတ်ထားတဲ့အကြီးတန်းအစ္စလာမ်တရားဟောဆရာတူဟာသူ့ကိုလုံခြုံမှုကြိုးစားမှုတစ်ခုကနေတီတီလေးလွတ်သွားပါတယ်။အဲ့ဒီဖြစ်ရမှာတခြားလူ၄ယောက်ထက်မနည်းလည်းဒဏ်ရာရပါတယ်။ဘာသာရေးတရားဟောဆရာကြီးမော်လာနာဖာရာဒူဒင်မာဆူဒ်ဟာကြာသပတေးနေ့က It El Forda Attainment Kishore Regan မှာလုံမဲ့ပွဲတော်တစ်ခုမှာဝိပုစုတောင်းပွဲကြီးတစ်ခုကိုဦးဆောင်လုပ်မဲ့အစီအစဉ်ရှိခဲ့တာပါ။စုတော်မဲကိုသူရောက်မသွားခင်မိနစ်ပိုင်းလေးမှာပဲအဲ့ဒီနေရာကိုသွားမဲ့လက်နက်ကန်အုပ်စုတစ်ခုရဲ့အဖွဲ့ဝင်တွေကိုရဲတပ်ဖွဲ့ကကြားဖြတ်တားဆီးပြီးတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီလူတွေဟာဒါကာမြို့တော်မှာပြီးခဲ့တဲ့တရင်ဘက်ကနိုင်ငံသားတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုတတ်ခဲ့တဲ့အဖွဲ့ကအဖွဲ့ဝင်တွေဖြစ်နိုင်ခြေရှိပါတယ်။ဘုံတွေတနတ်တွေဓာတ်တွေကင်ထားတဲ့လူအုပ်စုတစ်ခုကိုစုတော်ပွဲနေရာနဲ့မီတာရာကျော်ဝေးတဲ့နေရာကစစ်ဆေးရေးဂိတ်တစ်ခုမှာတာဝန်ရှိသူတွေကတားဆီးရင်းနဲ့တိုက်ပွဲဖြစ်ကြပါတယ်ခင်ဗျာ။
本案到目前为止，事前也没有接获相关的啊情资侦候，事后也没有接获啊。
တောက်ကြနေညနေခင်းနောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးသွားတာဖြစ်ပါတယ်။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်စေနိုင်ပါတယ်။စောစောပိုင်းကအတန်တချို့မှားယွင်းထုတ်လွှင့်ပြီးတဲ့အတွက်ကိုလည်းနှူးညွတ်တောင်းပန်ပါတယ်ရှင်။အခုသတင်းလွှာတွေသတင်းဆောင်ပါတွေစတိုက်ထုတ်လွှင့်ပါမယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ဒါလတ်စ်မြို့ကဆန္ဒပြမှုတွေအတွင်းတန်မြတ်ရှိသူတနတ်သမား3ဦးကိုဖမ်းဆီးထိန်သိမ်းပြီး4ယောက်မြောက်တနတ်သမားကတော့ရဲတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်ချိန်မှာသေဆုံးသွားတယ်လို့ဒါလတ်စ်ရဲတပ်ဖွဲ့အကြီးအကဲကဒီကနေ့တောက်ကြနေမှာပြောပါတယ်။ကြာသပတေးနေ့ညပိုင်းကလက်ဖြောင့်တနတ်သမားတွေကနေရဲတပ်ဖွဲ့ဝင်တွေကိုပစ်ခတ်ခဲ့တာမှာဒဏ်ရာရသူအရာရှိ12ဦးထဲက5ဦးသေဆုံးသွားခဲ့တာဖြစ်ပါတယ်။ VOA သတင်းတောက် Jeff Custer ပေးပို့ထားတဲ့သတင်းလွှာကိုနှမ်းလောင်ကတင်ပြပေးထားပါတယ်ရှင်။
American ပြည်ထောင်စု Texas ပြည်နယ် Dallas မြို့မှာကြာရာပြင်းနေ့ညကဆန္ဒပြမှုတစ်ခုအတွင်းလက်ဖြောင့်တနတ်သမားတွေပြစ်ခတ်တာကြောင့်ရဲတပ်ဖွဲ့ဝင်5ဦးသေဆုံးသွားပါတယ်။တနတ်သမားတစ်ယောက်သေဆုံးသွားရမှာတော့သူ့ကိုယ်သူတတ်သေးသွားတာလားရဲဘက်ကပြစ်ခတ်မှုကြောင့်သေဆုံးသွားတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဖမ်းဆီးထိန်းသိမ်းထားတဲ့တနတ်သမား3ယောက်ထဲကတစ်ယောက်ဟာအမျိုးသမီးဖြစ်တယ်လို့ရဲတပ်ဖွဲ့အကြီးအကဲ David Brown ကပြောပါတယ်။ကြံတနတ်သမား2ယောက်ကိုတော့ဆက်ပြီးစစ်ဆေးနေဆဲဖြစ်တယ်လို့ဆိုပါတယ်။တနင်္လာရှိခန္ဓာရသူတနတ်သမားတွေကိုပုံဖြတ်ထားတဲ့အိတ်တွေနဲ့အတူတွေ့ခဲ့ရပြီးတဲ့နောက်ရဲဘက်ကသူတို့ကားကိုနောက်ရောက်ခံလိုက်ခဲ့တာလို့ Browns ကပြောပါရယ်ရဲအရာရှိတွေကိုဘာကြောင့်တိုက်ခိုက်ရတယ်လဲဆိုတာတနင်္လာရှိသားသူတွေဖြောင့်ချက်မပေးသေးဘူးလို့လည်းရဲတပ်ဖွဲ့အကြီးအကဲ Browns ကဆိုပါရယ်တနင်္လာရှိသူအလုံးကိုမဖမ်းဆီးထားနိုင်သေးဘူးလို့တော့ရဲအရာရှိကယူဆနေတာပါစိတ်ထိတ်ခိုက်ကြေကွဲပွဲမနက်ခင်းမှာပဲလို့ဒီဖြစ်ရက်နဲ့ပတ်သက်ပြီး Dallas မြို့တော်ဝန် Mike Rawlings ကဒီကနေ့မနက်ပိုင်းမှာသတင်းထောက်တွေကိုပြောပါတယ
် To say that our police officers put their life on the line every day
ကျွန်တော်တို့ရဲတပ်ဖွဲ့ဝင်တွေဟာနေ့တိုင်းမှာသူတို့အသက်နဲ့ယင်ပြီးတာဝန်ထမ်းဆောင်နေကြတယ်လို့ပြောတာဟာခြေကားပြီးပြောတာမဟုတ်ပါဘူးဒါဟာတကယ်လက်တွေ့အစစ်မှန်ပါပဲ
ပိုလန်နိုင်ငံဝါဆောမြို့မှာမြောက်အတ္တလန္တိတ်စစ်စားချုပ်နေတိုးအဖွဲ့ထိပ်သီးအစည်းအဝေးကိုနှစ်ရက်ကြာတက်ရောက်ဖို့ရောက်နေတဲ့အမေရိကန်သမ္မတဘရက်အိုဘားမားကလည်းတိုက်ခိုက်မှုတွေကိုပြစ်တင်ရှုံချလိုက်ပြီးတော့အများပြည်သူလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်တွေအသက်ဆုံးတာဝန်ထမ်းဆောင်နေတယ်ဆိုတာဒီဖြစ်ရက်တွေကနေဝန်내ဖွဲ့သတိပေးနေပါတယ်ဆိုပြီးတော့ဒီရဲတပ်ဖွဲ့ဝင်တွေအားလုံးနဲ့မိသားစုဝင်တွေအတွက်ဆုတောင်းပေးကြဖို့အမေရိကန်နိုင်ငံသားအားလုံးကိုတိုက်တွန်းခဲ့ပါတယ်သမ္မတအိုဘားမားကအခုလိုပြောပါတယ
် I'd ask all Americans to say a prayer for these officers and their families keep them in their thoughts
တသုံးသွားတဲ့ရဲရာရှိအားလုံးနဲ့မိသားစုဝင်တွေအတွက်အမေရိကန်နိုင်ငံသားအားလုံးအထူးတကားဆုတောင်းပေးကြဖို့နဲ့အောက်မေ့သတိရနိုင်ဖို့ကျွန်တော်တိုက်တွန်းပါတယ်သက်ဆွန့်သွားကြတဲ့ရဲရာရှိတွေအတွက်ဒီနေ့တနေ့တည်းမဟုတ်ပဲနိုင်ငံတကာနိုင်ငံအနေနဲ့ကျွန်တော်တို့အားလုံးနေ့စဉ်နေ့တိုင်းလေးလေးနက်နက်ကျေးဇူးတင်နေဖို့လိုပါတယ
်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းလူဝီဇီယားနားနဲ့မင်းနီဆိုတာမြို့တွေမှာအာဖရိကန်နယ်ပယ်အမေရိကန်နိုင်ငံသားအုပ်ကိုလူဖြိုးရဲတပ်ဖွဲ့ဝင်တွေကပစ်တက်တဲ့တီချာဖြစ်ရက်နှစ်ခုဖြစ်ပြီးတဲ့နောက်ဒါလတ်စ်မြို့မှာကြာရာပြင်းနေ့ညကဆန္ဒပြကန့်ကွက်ပွဲကိုလုံခြုံရေးယူထားပေးတဲ့ရဲတပ်ဖွဲ့ဝင်တွေအခုလိုပစ်တက်ခံရတာပါပစ်ခတ်မှုကို Facebook ကနေတိုက်ရိုက်လွှင့်ခဲ့တဲ့အတွက်လဲလူစိတ်ဝင်စားမှုမြင့်တက်ခဲ့တာဖြစ်ပါတယ်ဒါဟာအမေရိကန်နိုင်ငံတွင်လူနေစုတွေနဲ့ဆက်ဆံရမှာရဲအင်အားအလွန်အကျွံသုံးတယ်ဆိုပြီးကြဲကြဲပြန့်ပြန့်မြင်နေကြချိန်မှာပဲခုဖြစ်ရက်ကလူမဲနှစ်ယောက်ကိုပစ်တက်တဲ့နောက်ဆုံးဖြစ်ရက်ဖြစ်ပါတယ်ဒါလစ်မြို့ပြစ်ခတ်မှုဟာအမေရိကန်မှာနှစ်ပေါင်း100အတွင်းလုံခြုံရေးအာဏာပိုင်တွေအပေါ်အဆိုးဝါးဆုံးတိုက်ခိုက်ခံရမှုတွေထက်မှာတစ်ခုအပါအဝင်ဖြစ်ခဲ့တယ်လို့ ရဲတပ်ဖွဲ့ဝင်82ယောက်တိုက်ဆုံခဲ့ရတဲ့2003ခုနှစ်စက်တင်ဘာလအကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းရဲတပ်ဖွဲ့ဝင်အများဆုံးတိုက်ဆုံခဲ့တဲ့တိုက်ခိုက်မှုတစ်ခုလည်းဖြစ်ခဲ့ပါရဲ့ရှင
်။မနက်ငယ်ကမျိုးသမီးတွေဟာအခွင့်အရေးအားလုံးမှာအမျိုးသားတွေနဲ့ဒန်းတူခံစားခွင့်ရနေတယ်လို့ကျွန်တော်တို့သောဒရှင်တွေညင်ကြပါသလား။အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကဒန်းတူအခွင့်အရေးရဖို့တိုက်တွန်းလှုပ်ရှားနေကြချိန်မှာဒန်းတူအခွင့်အရေးရနေပြီးသားဘာများထပ်တောင်းနေဖို့လိုသေးတယ်လဲလို့ပြန်ပြီးငင်းချက်ထုတ်နေသူတွေလည်းရှိပါတယ်ဒီအပေါ်ကျွန်တော်တို့သောဒရှင်တွေရဲ့အမြင်သဘောထားတွေကိုအခုလာမယ့်စနေညတိုင်းရက်လီတိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်ဗီဒီယိုရဲ့ဖုန်းနံပါတ်က0932321555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထမှန်ဖိတ်ခေါ်ပါရစေရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။အစိုးရသည်ရဲ့ရက်တရာစီမံကိန်းမှာထည့်သွင်းထားတဲ့အမျိုးသားအဆင့်လူငယ်ရေးရာမူဝါဒရေးဆွဲရေးနဲ့ပတ်သက်လို့ညှိနှိုင်းတွေ့ဆုံဆွေးနွေးရာမှာနိုင်ငံရေးပါတီတွေကလူငယ်တွေပုံမူပါဝင်တဲ့အကြောင်းထောက်ပြကြပါတယ်။ဒီမူဝါဒရေးဆွဲရာမှာလူငယ်တွေရဲ့ငြိမ်းချမ်းရေးပညာရေးကျန်းမာရေးပါဝင်တခြားရသင့်ရတိုက်တဲ့အခွင့်အရေးများစွာပါဝင်တဲ့လို့လည်းလူငယ်တွေကပြောကြပါတယ်။အပြည့်အစုံကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပါမယ်ရှင်။
အနေဒီအစိုးရသက်လက်ထက်ရတရားစီမံကိန်းနဲ့မှာတခုအပါဝင်ဖြစ်တဲ့လူငယ်ရည်ရမူဝါဒရေးဆွဲရေးမှာလူမှုဝန်ထမ်းနဲ့ပြည်လည်နေရာချက်ထားရေးဝန်ကြီးဌာနကဦးဆောင်ပြီးတော့တိုင်းနယ်ပြည်နယ်ကလူငယ်ကောင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးနေပေမဲ့နိုင်ငံရေးပါတီကလူငယ်တွေဒီတွေ့ဆုံဆွေးနွေးမှုတွေထဲမှာပုံမူပါဝင်တဲ့လို့ NLD ပါတီရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ကိုနေထက်ဝင်းကပြောပါတယ်
လူငယ်မူဝါဒရေးဆွဲတဲ့နေရာမှာကျွန်တော်တို့ CSO NGO လည်းအရေးကြီးပါတယ်။ရပ်ဖက်အဖွဲ့အစည်းတွေဆိုတာလည်းလိုအပ်ပါတယ်။တကယ်အားလုံးပါဝင်ပူးပေါင်းပြီးတော့ရေးဆွဲတင်ပါတယ်။ကျွန်တော်အကြံပြုချင်တာကတော့အခုလိုမျိုးနိုင်ငံရေးပါတီအသေးသေးကဒီနေ့ဆိုလို့ရှိရင်လည်းတက်ရောက်လာကြတယ်ဆွေးနွေးကြတယ်။အဲ့လိုနိုင်ငံရေးပါတီအသေးသေးကလူငယ်တွေလည်းဒီလူငယ်မူဝါဒရေးဆွဲတဲ့အပိုင်းမှာကျွန်တော်တို့တစ်သိတစ်သိကပါဝင်ပြီးတော့ရေးဆွဲမယ်ဆိုလို့ရှိရင်အင်မတန်ပြည့်စုံကောင်းမွန်လာလိမ့်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်ပါတယ်။
မြန်မာနိုင်ငံမှာ2012ခုနှစ်နောက်ပိုင်းကစပြီးလူငယ်ရေးရာမူဝါဒတွေရေးဆွဲဖို့တောင်းဆိုခဲ့ကြပေမဲ့လို့လက်ရှိအစိုးရတက်လက်ထက်ကြမှာဒီမူဝါဒရေးဆွဲဖို့ပြင်ဆင်နေရလဲဖြစ်ပါတယ်။အစိုးရတက်လက်ထက်မှာပြဋ္ဌာန်းမဲ့လူငယ်ရေးရာမူဝါဒတွေထဲမှာလူငယ်တွေရဲ့အခြေခံလိုအပ်ချက်တွေကိုထည့်သွင်းစဉ်းစားရေးဆွဲတင်တယ်လို့ SNLD ပါတီရဲ့ဒီဘောမျိုးနယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်မနန်းဆဆန်အေးကဆိုပါတယ်။
အဓိကပါဝင်တဲ့အကြောင်းအရာကတော့ဒီနေစုံပေါ့နော်ဒေတာစုံကအောက်ခြေကနေဖြစ်လာမဲ့အဲမူဝါဒတွေအားလုံးပေါ့အတတင်းအချက်လက်တွေအောက်ခြေကလေတက်လာမယ်တက်လာပြီးမှအပေါ်ကနေအချက်လက်တွေစုဆောင်းပြီးရေးတင်တယ်လို့တော့ကျွန်မထင်တယ်လေဒီအပေါ်ကနေချက်ချင်းတန်းလောက်တာမဟုတ်ပဲနဲ့အနေနဲ့ရရက်ကတတင်းအချက်လက်တွေစုဆောင်းမယ်စုဆောင်းပြီးမှလုတ်တင်လုတ်ထိုက်တဲ့မူဝါဒတွေပေါ့နော်ဥမာလူငယ်တွေအတွက်ဆိုရင်ဒီလူငယ်တွေရဲ့ဘဝအမှတ်ခံချက်ကိုပေးနိုင်တဲ့အလုပ်ကိုင်ခွင့်လန်းတွေပညာရေးတွေအဲ့လိုမျိုးတွေပေါ့အမှတ်ခံချက်ပေးနိုင်တဲ့မူဝါဒတွေကိုထည့်သွင်းတင်တယ်ပြီးတော့အခုဒီပြည်နယ်တော်တော်များများမှာ hot issue ဖြစ်နေတဲ့မူရေးစေဝါကိစ္စပေါ့ဒီမူရေးစေဝါကိစ္စရေးမူဝါဒကိုလည်းထည့်သွင်းတင်တယ်လို့ကျွန်မထင်တယ်
။ကမ္ဘာနိုင်ငံပေါင်း120ကျော်မှာလူငယ်တွေအနေနဲ့တိုင်းပြည်ရဲ့အုပ်ချုပ်ရေးတည်ဆောက်ရေးတွေမှာတရားဝင်ပါဝင်ပတ်သက်နိုင်မှုအတွက်လူငယ်ရည်ရမူဝါဒကိုကျင့်သုံးနေပြီးနိုင်ငံ38နိုင်ငံမှာတော့လူငယ်ရည်ရမူဝါဒတွေကိုပြန်လည်ပြင်ဆင်နေမှုတွေလုပ်နေပါတယ်။ဒါပေမဲ့လို့မြန်မာနိုင်ငံအပါအဝင်လူငယ်ရည်ရမူဝါဒလုံးဝမရှိတဲ့နိုင်ငံပေါင်း32နိုင်ငံရှိနေစေပါဒါကြောင့်မို့လဲလူငယ်တွေရတဲ့ရထိုက်တဲ့အခွင့်အရေးတွေကိုဥပဒေနဲ့အညီပြဋ္ဌာန်းနိုင်မှုအတွက်လူငယ်ရည်ရမူဝါဒရေးဆွဲဖို့လိုတယ်လို့ဒိမတ်အခြေစိုက်ပါတီများနဲ့ဒီမိုကရေစီဆိုင်ရာဒိမတ် Institute DIPD ရဲ့လူငယ်ရည်ရတာဝန်ခံကိုရမ်လင်းအောင်ကပြောပါတယ
်လူငယ်မူဝါဒရှိပြီဆိုလို့ရှိရင်တော့ကျွန်တော်တို့ကနေပြီးတော့အဲ့ဒီကျွန်တော်လူငယ်ဆိုတဲ့လူအုပ်စုအတွက်နေပြီးတော့လူအုပ်စုမှာရှိနေတဲ့ပြဿနာတွေကိုနေပြီးတော့ကျွန်တော်တို့ကထိရောက်ဖြေရှင်းနိုင်မယ်နောက်တစ်ခုကအဲ့ဒီလူငယ်တွေကနေပြီးတော့ပေါ့နော်ကျွန်တော်တို့ဒါတိုက်ပြေအရင်းအမြစ်ဖြစ်တဲ့အတွက်ကြောင့်နေပြီးတော့ဒီအရင်းအမြစ်ပေါ့နော်ဒီအရင်းအမြစ်ကိုနေပြီးတော့ကျွန်တော်တို့ကနေပြုစုပြုထောက်ပေးတယ်ဆိုလို့ရှိရင်နိုင်ငံရဲ့အနာဂတ်ကနေပြီးတော့ဒီထက်ပိုပြီးတော့ပိုကောင်းမှာဖြစ်ပါတယ်ဟုတ်ကဲ့
လူငယ်ရေးရမူဝါဒရေးဆွဲဖို့အတွက်အခြေခံထည့်သွင်းစဉ်းစားတဲ့မြန်မာလူငယ်ဖိုရမ်ကိုပြီးခဲ့တဲ့လတည်းမုံရမြို့မှာ3ရက်တာကျင်းပခဲ့ပြီးတော့စက်တင်ဘာလအတွင်းတနင်္ဂနွေလုံးအဆင့်လူငယ်ရေးရမူဝါဒရေးဆွဲရေးဆိုင်ရာလူငယ်ညှိနှိုင်းဆွေးနွေးပွဲကျင်းပဖို့ပြင်ဆင်နေပါတယ်။ဒီဆွေးနွေးပွဲမတိုင်ခင်မှာတိုင်းနယ်ပြည်နယ်ဒေသလိုက်လူငယ်ဖိုရမ်တွေဆက်လက်ပြုလုပ်တော့မှာလည်းဖြစ်ပါတယ်။လက်ရှိချိန်ထိတော့ပြည်အောင်စုအဆင့်လူငယ်ရေးရမူဝါဒရေးဆွဲရေးမှာဥဆောင်ပါဝင်ဆွေးနွေးမဲ့လူငယ်တွေကိုတိုင်းနယ်ပြည်နယ်အသီးသီးကလူငယ်တွေကရွေးချယ်နေပြီဖြစ်ပါတယ်ခင်ဗျာ။
ကိုထက်အောင်ပြပြခဲ့တာပါ။လ lambda 27 ရာစုပြည်လုံးညီလာခံမှာချင်းတိုင်းရင်းသားတွေရဲ့သဘောထားစံဓာတွေပါဝင်နိုင်ရည်ရည်ရွယ်ပြီးဒီကနေ့ကျင်းပဖို့ရထားတဲ့ချင်းပြည်နယ်တောင်ပိုင်းချင်းမျိုးသားညီလာခံကိုနိုင်ငံတော်သမရယုံကခွင့်ပြုချက်မပေးတဲ့အကြောင်းချင်းပြည်နယ်အစိုးရအဖွဲ့နဲ့ညီလာခံဖြစ်မြောက်ရေးကော်မတီဝင်တွေကပြောပါတယ်ဒီလိုခွင့်ပြုချက်မပေးတာဟာချင်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းခွဲပြီးတော့ညီလာခံကျင်းပတဲ့အပေါ်မကောင်းတဲ့အကျိုးဆက်ဖြစ်လာမှာကိုစိုးရိမ်တဲ့အတွက်ဖြစ်နိုင်ကြောင်းပြည်နယ်အစိုးရဘက်ကပြောပါတယ်ညီလာခံဖြစ်မြောက်ရေးကော်မတီဝင်တွေဘက်ကတော့အစိုးရရဲ့လက်ထက်မှာဒီမိုကရေစီအခွင့်အရေးတွေမျှော်လင့်တယ်လို့ဖြစ်ပလာခဲ့ဘူးလို့ဆိုပါတယ်အပြည့်စုံကိုထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါချင်းပြည်နယ်တောင်ပိုင်းဒေသဖြစ်တဲ့မင်းသက်မတူပြည်ပလဝနဲ့ကံပလက်စတဲ့မြို့နယ်၄မြို့နယ်ကကိုယ်စားလှယ်တွေကနေကျင်းပသွားမဲ့တောင်ပိုင်းချင်းမျိုးရန်းညီလာခံကိုနိုင်ငံတော်သမရယုံကနေခွေးခွေးချက်မရလို့ဒီကနေ့မှကျင်းပနိုင်ခြင်းမရှိဘူးလို့ညီလာခံဖြစ်မြောက်ရေးကော်မတီသူဦးမူဆလိုက်အောင်လောဟာကနေအခုလိုပြောပါတယ်
ကပ်တော်တော်ပေါ့နော်သူတင်ပြီးတော့ပြင်ထားပါတယ်ဒီအချိန်မှာကျွန်တော်တို့ပြင်ထားတဲ့စာသားတွေကိုပြန်ပြီးတော့ပြင်ပြီးတော့နောက်ထပ်ပြန်ကျွန်တော်ပြင်ထားပါတယ်အဲ့ဒီကနေသူတို့ခရိုင်ကိုပြင်နေခရိုင်ကနေပြင်နေအောင်စံပြင်နေလို့ပြောတယ်ဒီနေရာဒီမှာတကယ်ကြီးသမရယုံကိုသူတို့ခုလည်းပြောပါတယ်ဆိုတော့သမရယုံကနေစံလာတဲ့ဟာကပြီးတော့တဲ့အနေထားအရာဒီဟာကိုမစုနိုင်သေးပါတော့ဆိုတော့အတောင်းတန်တယ်လို့ပြောပါတယ်
ညီလာခံကျင်းပနိုင်ရေးအတွက်ကြိုတင်ခွင့်ပြုချက်တောင်းထားပေမဲ့ကျင်းပခွင့်ပြုခြင်းမရှိဘူးလို့သူကဆိုပါတယ်အခုလိုတောင်းပန်းနေတာချင်းမျိုးရန်းညီလာခံကိုကျင်းပရတာဟာ27ရာစုပင်လုံညီလာခံအတွက်လုပ်ငန်းညှိနှိုင်းမှုစစ်စစ်မှာချင်းပြည်နယ်သားတွေရဲ့အတန်သဘောထားပါဝင်နိုင်ရေးအတွက်ရည်ရွယ်တယ်လို့ဆလိုက်အောင်လောဟာကပြောပါတယ်ပြီးခဲ့တဲ့2013ခုနှစ်ကချင်းပြည်နယ်ဟာကားမြို့မှာဒုတိယကြိမ်မြောက်ချင်းမျိုးရန်းညီလာခံကျင်းပခဲ့ကြပြီးပုံသဘောတူညီချက်150ချက်ပါရှိပါတယ်ဒါပေမဲ့တမျိုးသားလုံးနဲ့သက်ဆိုင်တဲ့ညီလာခံတွေကျင်းပတဲ့အခါမှာတောင်ပိုင်းနေတာဟာကယူဆိုင်ခံရမှုအားနည်းတယ်လို့ခန်းစားရတာကြောင့်ဒီတောင်ပိုင်းညီလာခံကိုကျင်းပတာလည်းဖြစ်ပါတယ်အခုလိုချင်းမြင့်တဲ့တောင်ပိုင်းနဲ့မြောက်ပိုင်းခွဲခြားပြီးညီလာခံကျင်းပတာဟာမကောင်းတဲ့အကျိုးဆက်တွေဖြစ်ပေါ်လာမှာဆိုလို့နိုင်ငံတော်သမ္မတရုံးကနေခွင့်ပြုချက်မပေးဘူးလို့ယူဆကြောင်းဘီနယ်လူမှုရေးဝန်ကြီးဦးပေါင်လုံးမင်းထံကဆိုပါတယ်
သာဓုမဒီလိုကသူတို့ကပြင်းနေသူပြေဆုံးဖို့ဆိုပြီးတော့လောက်ထားတာအဲ့ဒါကိုနောက်ပိုင်းမှာတောင်ပိုင်းနေလာဆိုင်ဆိုပြီးတော့ဖြစ်လာလိမ့်မယ်ကျွန်တော်တို့အချင်းပြင်းနေဆိုရကတော့ပြေဆုံးဖို့ပဲပြန်အဲ့ဒါသမရယုံကနေရောသူတို့ဖယ်နေမှပြေတာပါအချင်းပြင်းနေမှာတောင်ပိုင်းနေမြောက်ပိုင်းဆိုတဲ့အသေးဟောအဲ့ဒါမျိုးကတော့မကောင်းဘူးလေအဲ့လိုဖယ်ရှားပြီးတော့လုပ်တဲ့အခါကျတော့နည်းနည်းတော့ဆွေးကြရစီတာပေါ့နော်မကောင်းတဲ့အချက်ပိုင်းဖြစ်လာမှာဆိုတော့အဲ့ဒါကြောင့်လည်းဖြစ်ပါတယ်
ညီလာခံဖြစ်မြောက်ရေးကော်မတီတွေအနေနဲ့ကတော့ချင်းမြင့်နယ်တောင်ပိုင်း၄မြို့နယ်ကချင်းမျိုးနယ်စုကူစလဲတွေအရဖက်လူမှုဖွဲ့စည်းတွေပညာရှင်တွေပါဝင်တဲ့ကိုယ်စားလှယ်တရားကျော်နဲ့ညီလာခံကျင်းပသွားဖို့စီစဉ်ထားပါတယ်။လက်ရှိတက်လာတဲ့ဆွေရသေးလက်ထက်မှာဒီမိုကရေစီခွင့်ရေးတွေကြေကြေပြန့်ပြန့်ပေါ်ထွန်းလာလိမ့်မယ်လို့မျှော်လင့်ခဲ့ပေမဲ့လည်းအခုလိုတိုင်းရင်းသားညီလာခံကျင်းပမဲ့ပေါ်တိုင်းမြေပိတ်ပင်တာဟာမျှော်လင့်တယ်လို့မဖြစ်ခဲ့ဘူးလို့ညီလာခံဖြစ်မြောက်ရေးကော်မတီသူဦးမူဆလိုက်အောင်လောဟာကပြောပါရတယ
်။တော်တယ်လားဒီခါနိုင်ငံကတော့ဆွမ်းကျင်မှုတစ်ပေါင်းနေတဲ့ဟိုပထမရက်ပြစီမံကိန်းတွေမှာအများကြီးမလုပ်နိုင်သေးတာလည်းရှိကောင်းရှိတယ်ပေါ့နော်သူတို့ကြောင်းရင်းထားတဲ့ပုံစံစိတ်ဟိုမဖြစ်ဘူးလို့ကျွန်တော်တို့တော့တော်တော်တည်းကြုံရပါပေါ့နော်
တောင်ပိုင်းချင်းမျိုးရန်းညီလာခံခွဲခြားကျင်းပရေးနဲ့ပတ်သက်ပြီးတော့ချင်းမျိုးရန်းဒီမိုကရက်တစ်ပါတီအနေနဲ့ကအပြုသဘောထက်အပြစ်သဘောဆောင်တယ်လို့ဝေဖန်မှုတွေရှိနေတယ်လို့ပြည်ပရောက်ချင်းမျိုးသားတွေအနေနဲ့ကတော့ညီလာခံကျင်းပခွင့်မပြုတဲ့ပုံမှာစုံစမ်းအဖြစ်ဖော်ထုတ်ဖို့နဲ့တောင်ပိုင်းချင်းညီလာခံလှုပ်ဆောင်လိုတာဟာကွဲပြားရေးသွင်းလှုပ်ဆောင်လိုတာမဟုတ်ပဲတန်းသူညီသူအခွင့်သူရလူချင်းနဲ့27ရာစုပင်လုံးညီလာခံအတွက်အမှန်တကယ်ပြည်သူရွေးချယ်တဲ့ပုံကူကိုယ်စားလှယ်ဖြစ်တက်ရောက်နိုင်ဖို့အရေးကြီးတယ်လို့လူမှုကွန်ရက်စာမျက်နှာပေါ်ကနေဖော်ထုတ်ရေးသားမှုတွေလည်းရှိနေပါတယ်ခင်ဗျာ
နိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်တိုက်မကြခင်တော့ကပဲပူပြင်းတဲ့ El Niño ရာသီဥတုပြီးဆုံးသွားပြီးတဲ့နောက်2016ခုနှစ်အောက်တိုဘာလလောက်ကစပြီးအေးကဲမဲ့ La Niña ရာသီဥတုကိုရင်ဆိုင်ဖို့ပြင်ဆင်ထားရမယ်လို့မိုးလေဝသပညာရှင်ဒေါက်တာထွန်းလွင်ကသတိပေးလိုက်ပါတယ်မိုးရသည့်အကုန်မှာအခါလွန်မိုးရွာတတ်တာကြောင့်စိုက်ပျိုးရေးလုပ်ကိုင်သူတွေလည်းကြိုတင်ပြင်ဆင်ထားဖို့လိုအပ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOE သတင်းတောက်မတ်တင်ဂီလင်းကပြောပြမှာပါရှင
်ဟုတ်ကဲ့ပါ2016ခုနှစ်နွေရာသီတစ်လျှောက်လုံးပူပြင်းတဲ့ El Niño ရာသီဥတုထံကိုခန်းစားခဲ့ရပြီးတဲ့နောက်လာမယ့်အောက်တိုဘာလကစတင်ပြီးအအေးလွန်ခဲ့မဲ့ La Niña ရာသီဥတုကိုရင်ဆိုင်ရမှာဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာထွန်းလွင်ကပြောဆိုလိုက်ပါတယ်။ La Niña ရာသီဥတုမှာဖြစ်တတ်တဲ့အအေးလွန်ခဲ့မှုနဲ့မုန်တိုင်းအန္တရာယ်တွေကိုရင်ဆိုင်ရဖွယ်ရှိတယ်လို့ဒေါက်တာထွန်းလွင်ကအခုလိုပြောပါတယ်။
ငါကြီးပဲကလာနီညာအကုန်လုံးတည်ထားရမှာပဲ။နောက်ရေကြီးရတဲ့တည်ထားမယ်။ဒီနိုင်တဲ့တည်ထားရမယ်။မုံတိုင်းအန်တွေလည်းတည်ထားရမယ်။အကြီးတုံးခုလုံးမိုးလို့တာတဲ့ရှင်ကိုတည်ထားနာထောင်ဖို့ပြုတယ်။ဒီနှစ်ကဒီကနေ့နှစ်ကသဘာဝပြည့်ရတဲ့မျိုးဒီနှစ်သဘာဝပြည့်ရတဲ့မျိုးပေါ့နော်။အဲ့တော့ရေကြီးတာရောမုံတိုင်းအန်တွေရောပုံရလာတယ်လို့ဆိုရဲ2019ကတော့ရေကြီးတာလေ။အဲ့ဒါဒီ
ပူချိန်လွန်ခဲ့တဲ့အယ်နီညိုရာသီဥတုဟာဇူလိုင်လပထမပတ်ထဲမှာပဲပြီးဆုံးသွားပြီလို့နိုင်ငံတကာမိုးလေဝသဌာနကြီးတွေကလည်းသတင်းထုတ်ပြန်ထားတာပါ။ဒါမဲ့အောက်တိုဘာလမှာစတင်ပြီး2019ခုနှစ်ဇွန်လလောက်မှသာပြီးဆုံးမဲ့လာနီညာရာသီဥတုမှာရေပူရအဖြစ်အပူချိန်တွေကျဆင်းပြီးမိုးများမှာဖြစ်ပါတယ်။မိုးရာသီတွေမှာရေကြီးရေလျှံမှုတွေဖြစ်ပွားနိုင်တယ်လို့မြေပြိုမှုတွေလည်းဖြစ်နိုင်တယ်လို့ဒေါက်တာထွန်းလွင်ကပြောပါတယ်။လာနီညာရာသီဥတုကိုဆက်လက်ရင်ဆိုင်ရမယ်2019ခုနှစ်နှွေမှာအပူချိန်ရော့ကျမှာဖြစ်လို့အယ်နီညိုရာသီဥတုလောက်မပူပေမဲ့ကမ္ဘာကြီးပူနွေးမှုကြောင့်ပြင်းထန်တဲ့ဒဏ်ကိုရင်ဆိုင်ရအောင်ပါပါလာနီညာရာသီဥတုဖြစ်ပေါ်တဲ့နှစ်မေလအတွင်းမုန်တိုင်းလဲဝင်တက်လေးရှိတယ်လို့ဒေါက်တာထွန်းလွင်ကပြောပါတယ်စိုက်ပျိုးရေးလုပ်ငန်းတွေမြန်မာနိုင်ငံအနေနဲ့မိုးကုန်ပြီးမှရွာတက်တဲ့အခါလုံးမိုးအတွက်ကြိုတင်ပြင်ဆင်ထားတဲ့လို့သူကဆက်ပြောပါတယ်
မလုံးမလို့ဒီဒါနဲ့အလိုအလိုအတိအမမရွာတဲ့စပြူရီတဲ့ဆက်မှုလေးဒီဒါနဲ့နောက်ပြီးတော့အော်တိုအလိုမှာဒီမှာမဟုတ်တာအဲချေဦးမှာပဲဟာဒီ၃လမှာ၃လုံးအနေနဲ့၅လုံးလုံးဖြစ်နေအဲဒီအချိန်ကလည်းမဟုတ်လဲဝန်တွေရာပြီးတော့မလိုက်အနေနဲ့သာမှာပေါ့နော်ဒါဒီနေ့တွေပေါ့ဒီစမာကြီးကတော့ဒီအခါတော့မဟုတ်ရဲ့မလိုက်ဝန်တတရဲ့နောက်ပြီးတော့တတိယယူကြီးကလာတာအော်တိုဘာနာဖြစ်တဲ့အတွက်ဒီကြီးက
ပြီးခဲ့တဲ့မေလထဲမှာအယ်နီညိုရာသီဥတုကြောင့်မိုးတိမ်တောင်တွေဖြစ်ပေါ်ပြီးမိုးသီးကြွေတာမိုးချိုးပြစ်တာလေပြင်းတိုက်တာတွေကိုလည်းရင်ဆိုင်ခဲ့ရတာပါဒါအပြင်ဒီသတင်းပတ်အတွင်းမှာပဲစကိုင်းတိုင်းဒေသကြီးနဲ့ရခိုင်ပြည်နယ်တွေမှာလည်းမိုးသက်ထန်စွာရွာသွန်းပြီးရေကြီးရေလျှံမှုတွေဖြစ်ပွားခဲ့ပါတယ်အခုချိန်ထိရခိုင်ပြည်နယ်တွင်းရေလွှမ်းမိုးမှုကြောင့်ဒေသခံ2000ကျော်ရေဘေးတင့်ပြီးဘေးလွတ်ရာကိုရွှေ့ပြောင်းနေရပါတယ်ရှင်
မတင်ကြီးလင်းပြပြခဲ့တာပါရှင်။ကျမတို့အခုအတန်းလွှင့်နေတဲ့ Radio Season PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VO ရဲ့နေ့စဉ် TV Season ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်။အခု Season အဆုံးသတ်ခင်မှာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါအောင်မရှင်
။ American ပြည်တော်စု Texas ပြည်နယ် Dallas မြို့မှာကြာသပတေးနေ့ညကတနတ်သမားတွေပြစ်ခတ်တာကြောင့်ရဲတပ်ဖွဲ့ဝင်12ဦးတနတ်ထိမှန်ပြီးအဲ့ဒီအထက်က9ဦးသေဆုံးသွားပါတယ်။စစ်တီခက်ကြေကွဲပွဲမနေ့ခင်းပါပဲလို့ဒီပြည့်နဲ့ပတ်သက်ပြီး Dallas မြို့တော် Mike Rawlings ကဒီကနေ့မနေ့ပိုင်းမှာသတင်းတော်တွေကိုပြောပါတယ်။ပိုလန်နိုင်ငံဝါဆော့မြို့မှာနေတူးအဖွဲ့ထိပ်သီးစည်းဝေးတဖို့ရောက်နေတဲ့သမ္မတဘရာကိုဘာမာကလူကိုပြစ်တင်ရှုတ်ချပြီးအများပြည်သူလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်တွေအသက်ဆုံးတာဝန်ထမ်းဆောင်နေတယ်ဆိုတာဒီပြည့်ရက်တွေကနေ1နဲ့ပွဲသတိပေးနေတယ်လို့ဆိုပါတယ်။ဒါ့အပြင်ဒီရဲတပ်ဖွဲ့ဝင်တွေအားလုံးနဲ့မိသားစုဝင်တွေအတွက်ဆူတောင်းပေးကြဖို့အမေရိကန်နိုင်ငံသားအားလုံးကိုတိုက်တွန်းခဲ့ပါတယ်။အဲ့လိုပြစ်ခတ်မှုတွေဖြစ်စေခဲ့တဲ့ဖြစ်ရပ်တစ်ခုရဲ့အထူးအခြေခံကတော့အာဖရိကန်လူပတ်လူမွေးအမျိုးသားတစ်ခုကိုမြို့မြို့မှာတီးခြားစီရဲတပ်ဖွဲ့ဝင်တွေကပြစ်တက်ခဲ့တဲ့ဖြစ်ရပ်တစ်ခုကြောင့်ဖြစ်ပါတယ်။အဲ့ဒီဖြစ်ရပ်တွေအပေါ်နိုင်ငံတော်မှဆန္ဒပြမှုတွေတချို့နေရာတွေမှာဖြစ်နေပြီးတော့အဲ့ဒီမှာမြို့တော်ဝါရှင်တန်နဲ့ပေါဝင်ပါတယ်။အသက်38နှစ်အရွယ်ကလင်ငါရောက်ဖေးအယ်ဒန်စတာလင်ဟာအင်္ဂါနေ့ကလူဝီစီယာနာပြည်နယ်မှာရဲရရှိကမြေပြင်ပေါ်လှည့်ချပြီးတော့တနက်နေ့6ချက်ပြစ်တက်ခံရပြီးတေဆုံးသွားတာပါ။မင်းနီဆိုတာပြည်နယ်မှာတော့ဘိုဒူနေကဖီလန်ဒိုကက်စတီယိုဆိုတဲ့အမျိုးသားဟာသူရဲ့ချစ်သူနဲ့အသက်၄နှစ်အရွယ်ကလေးငယ်ရှိမှပဲပြစ်တက်ခံခဲ့ရပါတယ်။ဥရောပသမဂ္ဂ EU တွေကနေပြည်တွင်ခွဲထွက်တဲ့ကိစ္စချောချုံမွေ့ဖြစ်ဖို့မျှော်လင့်နေကြောင်းအမေရိကန်သမ္မတဘရာကိုဘာမာကပြောလိုက်ပါတယ်။မြောက်အတ္တလန္တိစာချုပ်နေတူးအဖွဲ့ထိပ်သီးစည်းဝေးတက်ဖို့ပိုလန်နိုင်ငံဝါဆော့မှာရောက်နေတဲ့သမ္မတဘာမာကအဲလိုပြောတာပါ။ဒီရက်နိုင်ငံဘက်ကရမ်မြို့မြောက်ပိုင်းမှာရှိတဲ့ရှီယာမွတ်စလင်တွေရဲ့ဘာသာရေးဆောက်ဦးတစ်ခုကိုကြာသပတေးနေ့နောက်ပိုင်းက IS တွေတိုက်ခိုက်တာကြောင့်လူ35ယောက်ထက်မနည်းသေဆုံးသွားပါတယ်ခင်ဗျာ။
တောက်ကြနေညနေခင်းနိုင်ငံတကာသတင်းချင်းချက်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညံဝဲအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဆူလီမန်တာရာဝါလီဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့အခုအစီအစသ်တွေကို VOA Internet စာမျက်နှာ bami.voanews.com မှာလည်းနားဆင်နိုင်ပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်အဆုံးသတ်ပါရမရှင်တောက်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.